ယသိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာနေမီရှင်းလင်းရေးညွန်ကြားချက်ကိုရခိုင်ပြည်နယ်ဆွေရကနေပြန်လည်ကျုပ်သိမ်းလိုက်တဲ့တဲ့တင်ဆက်ပေးချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ယသိတောင်မြို့နယ်ကြောက်တန်းကျေးရွာနီးတစ်ဝိုက်မှာရခိုင်လက်နက်ကန်အေအဖွဲ့ဝင်ရောက်လှုပ်ရှားနေလို့တမတော်ကနေနေမီရှင်းလင်းရေးလှုပ်ဆောင်မှာမို့ဒေသခံပြည်သူတွေသိမ်းချောင်ကြဖို့ရခိုင်ပြည်နယ်ဆွေရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေဇွန်လ25ရက်နေ့ကထုတ်ပြန်ထားတဲ့ညွန်ကြားချက်ကိုရုပ်သိမ်းလိုက်တာပါ။ညွန်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်ရတဲ့အကြောင်းရင်းကိုတော့ရခိုင်ပြည်နယ်ဆွေရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမင်းနန်းကနေ VOA ကိုခုလိုပြောပါရယ
်။ဖြစ်တဲ့အကြောင်းရင်းကအဲ့ဒီမျိုးနယ်အုပ်ချုပ်ရေးမှုကတောက်တန်းသားကရွာ၄၅ရွာကိုပဲဒီရွယ်ပြီးတော့လုခိုင်းတာ။သူကရွာ40ကျော်ကိုထုတ်လိုက်တယ်ဆာ။အဲ့တော့မလိုတဲ့နေရာကသွားပြီးတော့ဟိုထိခိုက်သွားတာပေါ့။အဲ့တော့ဒီလူတွေကစိုးရိမ်လာတော့ဟိုစာမှားသွားတယ်ဒီနေ့ကလည်းသင်ကြားတဲ့ထင်မှာတော့တော့ပဝိုက်လိုပဲပါတယ်အဲ့ဒါကိုကျွတ်လိုက်တော့ဆိုပြီးတော့ဒီရက်လည်းကျွတ်လိုက်တယ်အဲ့ဒါကိုနောက်တစ်ခုကတော့တကယ်ရက်သေးတစ်ခုကလည်းအဲ့ဒီမှာနေနေရှင်းလင်းရဲဆွဲဟာလေးမှားပြီးတုံးတာလည်းရှိတယ်အဲ့ဒါမျိုးကလည်းတကယ်တော့ international နဲ့ပတ်သက်လာလို့ရှိရင်အကုန်ကြီးချက်တတ်တယ်ဒါကြောင့်လို့ဒါကိုလည်းပြန်လိုက်တာဖြစ်တယ်
ရတိတောင်မြို့နယ်ကြောက်တန်းကျေးရွာအုပ်စုမှာတမတော်ကနေနိုင်မြေရှင်းလင်းရေးစစ်ဆင်ရေးတွေပေါ်ဆိုးရင်ကြောင်းမြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့ဩစတြေးလျတန်ယုံတွေကကြေညာချက်ထုတ်ပြန်ပြီးမှာပဲအခုလိုရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်တန်ယုံတွေရဲ့ပူးတွဲထုတ်ပြန်ချက်မှာတော့အရင်ကနိုင်မြေရှင်းလင်းရေးစစ်ဆင်ရေးတွေတွင်အယတားတွေထိခိုက်မှုတွေကြုံခဲ့ဘူးတာကိုလည်းသတိပေးထားတာပါ2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာဆွေရအုပ်စုကိုတုတ်ပြန်တဲ့နိုင်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာတုန်းကလူခွေရေးချိုးပေါက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့လည်းနိုင်ငံတကာတိုင်းဝန်ကစွပ်စွဲထားတာဖြစ်ပါတယ်။ဓမ္မရယုံပြောရေးစုခွဲရှိသူညွန်ကြားရေးမှူးချုပ်ဦးစော်သေးကလည်းနိုင်မြေရှင်းလင်းရေးဆိုတဲ့အသုံးနှုန်းပါဝင်မှုနဲ့ပတ်သက်ပြီးတော့နားလည်မှုလွှဲမနိုင်လို့တုံ့ဆဲခြင်းမပြုဖို့တမတော်ကရောရဲတပ်ဖွဲ့ကိုပါနိုင်ငံတော်ဆိုရကရခိုင်ကပြောကြားထားပြီးဖြစ်တယ်လို့အခုမှလည်းတုံ့ဆွဲခြင်းမပြုဖို့တိုင်းစစ်ဌာနချုပ်တို့လုံနယ်ဝန်ကြီးကနေတဆင့်ထပ်မံပြောထားပြီးဖြစ်ကြောင်းလူမှုကွန်ရက်ဆိုင်မျက်နှာကနေဖော်ပြထားပါတယ်။နေမည်ရှင်းလင်းရေးညွှန်ကြားချက်ကိုပယ်ဖျက်တာနဲ့ပတ်သက်လို့တမတော်ပြောခွေရဗိုလ်မှူးချုပ်စွန်မင်းထွန်းကခုလိုပြောပါတယ်
။ကောင်းကင်တကယ်ရရှိတဲ့အတွက်လုံခြုံရေးရကိုစီစစ်ဆောင်ရွက်တာပါဖြစ်တယ်။နေမည်ရှင်းလင်းရေးဆိုတဲ့အတိတ်ကဆုံးမှာမာမင်းတာပါ။နေမည်ရှင်းလင်းရေးဆောင်ရွက်တဲ့ဆိုတော့သူတို့အနေနဲ့လည်းအရာကိုပြန်ပြီးတော့ကြည့်ဆက်ထားရလို့သိရတယ်ကြ။အဒီရွာသားတွေအနေနဲ့ကြောက်လန့်ပြောဆိုပြ
ညွန်ကြားချက်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တန်းနဲ့ပတ်ဝန်းကျင်ကျေးရွာကရွာသားတွေနေမြေကနေတိမ်းချောင်မှုတွေရှိခဲ့တယ်လို့လုံနယ်ဝန်ကြီးဘူမှုကြီးမင်းနန်းကဆိုပါတယ်
။ဒီတော့မှဒီနေ့ရောက်ဒီနေ့နေရာချဒီနေ့ဒိတ်ကပေးပြန်ထားပြီးသားအမနေ့ရက်ကြည့်ကိုလူ80ရောက်တယ်ရောက်တဲ့ဟာတွေနေရာချထားပြီးတော့ပြန်ထားပြီးသားတို့တွေကချက်ကားပြီးတော့ဟိုတုံကြီးချက်ပြီးရှောက်ပြောနေကြတယ်လေတကယ်တော့ပြစ်ပြဆိုရင်ပြတ်မယ်ကတော့သူ့ရန်လူကိုတော့တတ်ရမှာပဲရန်လူကနေရာယူထားတယ်မတိုက်လို့မရဘူးတတ်ရမယ်တိုက်တဲ့ခါကျတော့ရွာသားတွေဘေးကင်းအောင်လို့ကျွန်တော်တို့ကလည်းစီစဉ်ရတာပါ
တိန့်ဆောင်လာတဲ့ဆစ်ဆောင်ရွာသားစီရင်ဟာလုံချုံရေးနဲ့နယ်စပ်ရေးရဝန်ကြီးပြောဆိုတာနဲ့ကွဲလွဲမှုရှိနေတယ်လို့ရတိတောင်မြို့ပရဟိတအကူညီပေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ဒီရှင်လေးပါထိုးတဲ့အဲ့နဆင်းလေးရဲ့နေရာကတော့ကြောက်တန်းတိုက်နေမှာရှိတဲ့တေရော်တွေကလည်းဒီမှာဒီတော့မြို့ပေါ်သူတို့ဆက်တဲ့တေရော်တွေကတော့စစ်တွေကအမျိုးအစစ်ကြီးအချောင်ပြင်းနေရတယ်အဲ့ကထုတ်ပြီးမှတော့ဒီနောက်ထပ်တပေါင်းကြီးပေါ်တော့တိုးလာတယ်ဒါကြောက်တန်းတိုက်နေမှာဆိုတော့အကုန်လုံးက50နဲ့တရော်ရှိတယ်အခု၆ခက်ရောကတက်တက်ကျွန်တော်တို့လက်ချက်ကိုပြေထုတ်လာတာ89ခုလေအဲ၆ခက်ရောတရော်လေးပဲတော့ကြောက်တန်းတိုက်နေမှာကျွန်တော်တို့ဒီနောက်မျိုးနဲ့အခြေပြောက်အဲမှာကြည့်ရဲပြင်ဆောင်ရောဟောင်းအောက်တော်ကြီးဖွဲရဝေရောဟောင်းဖွဲရောပြင်ကျင်ကဒီကအဲမှာဆိုရင်ဒါတလေအဲဒီဘာတလေတို့ကျင်ကတော့ဆိုရင်ဟိုလူတွေကနေရမှုကို2,000-3,000လောက်ရှိရဲဆက်မကြည့်တယ်ဘယ်ကကမလဲနေလုံကြီးတော့လည်းအဲ့လိုအနေထားဖြစ်နေတာကိုသူကလူပေါင်း70လောက်ဆိုကျွန်တော်အံ့ဩတယ
်ဆစ်ဆောင်တွေနဲ့စားတော့ရေးတာမကနေထိုင်ရေးမှလည်းအခက်တွေ့နေတယ်လို့သူကဆိုပါတယ်လက်ရှိကြောက်တန်းကြီးရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့ဝန်ကြီးဘူမှုကြီးမင်းနန်းကပြောပါရယ်2018နှစ်ကုန်ပိုင်းကစပြီးရခိုင်လက်နက်ကန်အေအေဖွဲ့ကနေရခိုင်ပြည်နယ်မြောက်ပိုင်းမှာစတင်အခြေပြုလာပြီးမြန်မာစစ်သားနဲ့တိုက်ပွဲဖြစ်ပွားလာနေတာအခုအချိန်မှာပိုပြီးတော့သိမ်းမာနေတဲ့အခြေအနေမှာရှိနေပါရယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရယ်